က်ရှိဖြစ်ပေါ်နေတဲ့ကမ္ဘာစီးပွားရေးအခြေအနေအရဒေါ်လာငွေလဲနှုန်းမျက်နှာဟာမြန်မာတနေငံနဲ့တော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာအခုလိုငွေလဲနှုန်းတက်တာဟာဈေးကစားတဲ့သူတွေကြောင့်ဖြစ်နိုင်တယ်လို့ရခိုင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဟောင်းဦးတန်းလွင်ကသုံးသပ်ပါတယ်
။ဈေးနှုန်းကလည်းတက်လို့တက်တာပဲ။ဒါပေမဲ့ဟိုသူတို့တက်တာလည်းဒီမှာပိုတက်တယ်ဆိုရင်အတိတ်တွေတော့ဟိုပါဈေးကစားမှုဖြစ်နေတာပေါ့။ဟုတ်ကဲ့
။ဟုတ်ကဲ
့။ဟိုအပြင်အမြဲတစေလို့ပဲကောလာလေးလွတ်လွတ်ပြီးတော့ပါဈေးကစားကြတာများတယ်။ဒီလည်းတော့အခြေခံသဘောတရားပါလို့ဆိုတော့သူကတာမကြည့်တော့ဒါ supply and demand ပေါ့ဟုတ်မလား supply and demand ဆိုတာမြန်မာပြည်ကလည်းအရင်နဲ့စတော့ပုံတော်ကနည်းနည်းဟိုတိတ်ပြီးတော့အလုပ်မဖြစ်တော့ဘူးဟုတ်မလားနောက်ရွက်ွယ်ပေါ့လေအဓိကရွက်ွယ်ပိုင်းမှာတော့ခုနပြောတဲ့ tourist ရာမလာကြတော့အဲဒီ tourist ရာရတယ်ဆိုရင်လည်းရော့သွားရှိတယ်အဲအဲ့ဒါလည်းတပိုင်းပါလေနောက် FDI ကကျလာဝင်လာတော့အဲ့ဒီမှာလည်းသူနဲ့ဆက်ဆက်ပြီးတော့မှဒီခုနဒေါ်လာအင်ကမ်မှာဒီကနေတော့ပြောင်းတယ်။အဲတခါကလည်းပြည်စုံကလည်းသူအထက်ရောက်ကြတယ်ဟိုရင်းရှိနေတော့ဓမ္မရှိနေတော့အဲ့ဒီမှာသူကဝါချင်းနဲ့သူကသဘောပေါက်သွားတော့အဲ့မှာမင်းဖြစ်သွားဒေါ်လာရေးတက်လာမင်းဖြစ်တာဆက်မတော်ရေးတက်လာပါ
အခုလိုငွေလဲနှုန်းရုတ်တရက်တည်းသာသာထိုးတက်သွားခြင်းရဲ့တစ်ဖက်မှာတက်တုံးကလိုပဲအကြလဲကျန်းနိုင်တဲ့အလားအလာရှိတာကြောင့်ဒါကိုသတိထားဖို့လိုမယ်လို့ဦးတန်းလွင်ကသတိပေးပါတယ်
။ဈေးကစားကကျောက်ဆရာကောင်းတာတကယ်လို့တက်တက်တက်ထိုက်တဲ့ဥမာဒေါ်လာကနည်းနည်းတမိုးမြင့်လာတယ်တခြားနိုင်ငံကလည်းလိုရမြင့်နေတာဆိုတော့တက်တက်တက်ထိုက်တဲ့အချိန်တွေကိုပိုတက်တယ်ဆိုတော့အဲတခါဒီကစားကကျန်းကျင်ရှိတာတော့ပြည့်ကြဖို့ရှိတယ်နော်။ဥမာအတက်ကျရင်လည်းအကြကျန်းတယ်ဆိုရင်ဟုတ်တော့ဒီရလေဟိုအရင်တော့အတိတ်ကြောင့်ရှိခဲ့ပြီနော်အဲ့ဒါလည်းလည်းတော့ရှိတယ်အဲ့ဒါလေးရတာကောင်းတဲ့လက္ခဏာကမဟုတ်ဘူးတက်လိုက်ကြလိုက်တက်လိုက်ကြလိုက်ကြတာကနော်မကောင်းအမားလေးလေးတော့ကတော့ဒီတဘောတရားတော့ဒါတက်တဲ့နဲ့တက်မယ်ကြလိုက်ကြလို့ဆိုတော့ဒါတော့အမျိုးစုရှိတာပဲဒီနိုင်ငံမှာတော့တက်နေဖြည်းချင်းတက်တယ်ကြနေဖြည်းချင်းကြတာပေါ့ဗျာအဲ့ဒါမြန်မာကျတော့တခါဟိုတက်လိုက်နဲ့ထောင်းနဲ့ထောင်းနဲ့အပေါ်ကြီးရောက်သွားအပြာသူချရတဲ့ဟာတခါတော့အောက်ထိပြကြ။အဲ့တော့မတော့
ငွေလဲနှုန်းမြင့်တက်ခြင်းရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်တွင်းကုံပေါ်မိခိုးအားထားရတဲ့မြန်မာနိုင်ငံအတွက်ကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်ပေါ်စေနိုင်ပါလေ
။အချိန်ရရင်တော့လေဒါသူ့ life factor ရှိတော့ဘောချက်ချင်းနေရင်တော့မဟုတ်ဒီတိုင်မှာ။ဟိုကသေးလို့နေတဲ့ဟိုဆိုတော့ဟုတ်လားဟိုရင်းနာသေးတော့နေတက်လာမယ်နော်။အဲ့ဒီကသူရှင်းတခါခုနအဒီတော်တဲ့ဘောတော်လာစိတ်တွေတက်လာပါဘောနော်။ကိုပစ္စည်းတော်လာစိတ်တက်ရင်ဒီစီးရစီတဲ့မှာဆိုတော့ဟိုသဘောတရားတော့ရှိနေပါပဲဟုတ်လားမလားနော်ဒါပေမဲ့တခုဒီမှာကဆက်တာကယူဆမားနေတာတခုအရင်ဆိုရလက်ထဲရောအခုဆိုရလက်ထဲရောပါလေယူဆတခုမားနေတယ်ဆိုတော့ဒါဒီဒေါ်လာစီးတဲ့တာကြာလာတော့ဒါ market ရဲ့ဟိုယူဆပေါ့စီးကြရဲ့သဘောတရားရတယ်သူကလည်းဒီဓမ္မရှိတယ်မယ်ဟလားဓမ္မရှိရင်ခြားမယ် supply လဲလိုက်ခြားမယ် supply နဲ့ဒါတာပြန်တယ်ဆိုရဲသဘောတရားကိုဆိုတော့လက်ခံတာဈေးရောစီးပွားရှင်နေပေါ့လေအဲ့တော့သူတို့ကတခုပြောက်နေတာက the role of the government ဆိုတာဒီလိုကိစ္စတွေမှာအစိုးရရဲ့ဟိုတောင်းဝန်နော်အစိုးရရဲ့ဟိုအခန့်ကဏ္ဍလေးယူကြည့်ရဆိုတာဒီတော့ NNA မိတွေကိုရတယ်ဟာလားဥပမာသဘောတရားကိုယူကျက်တဲ့ဒီ market economy ကယူကျက်တဲ့နိုင်ငံတော်ကဒီလိုသဘောမထားဘူ
းဒါကြောင့်အခုလိုဈေးကွက်အတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့အချိန်ငွေလဲနှုန်းတွေအတက်အကျကျတဲ့အချိန်မျိုးမှာဗဟိုဘဏ်ရဲ့အကြမ်းဝင်ဆောင်ရွက်မှုလိုအပ်တယ်လို့လည်းဦးတန်းလွင်ကပြောပါတယ
်ဒီခုနဈေးကွက်မှာဗဟိုဘဏ်ကနေတကားနည်းနည်းလေးဟိုနည်းနည်းလှုပ်ရှားဖို့လိုတာပေါ့ဈေးကွက်မှာဟာသူကလိုတက်နေပြီဆိုရင်ဘာကြောင့်တက်လဲကျလဲဒါမျိုးတွေပေါ့နော်အကုန်လုံးကသူကစဉ်းကြလေ့လာပြီးတော့မှဒါအရေးဆောင်ဖို့လိုတာပေါ့ဟာဒါတကယ်ကိုဟိုရင်းဖြစ်တာလားဒီကေတမားကြောင့်ဖြစ်တာလားဒါဆပ်လိုက်ကြောင့်ဖြစ်တာလားအဲဒါဆိုလိုက်တမလဲဘုပ္ပတဲ့ခုနပြောရဲဟာလားဒီဈေးကြတာကြောင့်ဖြစ်တာလားဒါသူ့အတူတူကြာ analyze ပြီးတော့မှာဒါအရေးကြီးဆုံးဖြစ်နိုင်တာဟုတ်တယ်မလားအဲသူကဆိုငြိမ်နေလို့ရှိရင်တော့လဲဒါ market ကတော့သူကြီးစိုးသွားမှာပဲဟုတ်တယ်မလားသူက market ထိနိုင်မှာမဟုတ်ဘူးဘိုးဘာရဲ့တာဝန်လဲဒီဆက်ဆံမျိုးမှာယူကြည့်တာကြီးအစိုးရတာဝန်လဲယူကြည့်ရဲအော်ပြောပြတော့ဒီကြာတော့ဟိုဖြူးနဲ့တော့အဖို့မကြီးပေါ့နော်လက်ပုံကြီးတခါဒီကြာကြည့်ရတော့စူပါရင်မှာဘာဖြစ်နေလဲဟုတ်လားကျွန်တော်လည်း adjustment ဆိုရဲဟုတ်လားဘာလို့ကျင်းနေလဲနော်ဒါလေးပဲနော်ဟိုဖြူးရှုံးမှုတွေပါလေအဲရှိတင်လို့တွတ်တင်လာဘာလာညာလာဆိုဒါလေးတို့လို့တော့ဆက်ဆက်နေတယ်လေဒါစဉ်းစားဖို့လိုတဲ့ချက်တွေပ
ါဒါပေမဲ့လက်ရှိအချိန်ကြည့်ဘ ਹੁ ဘန်တာဝန်ရှိသူတွေအပါအဝင်ဘန္တာရေးဝန်ကြီးဌာနရဲ့ဈာဝင်ဆောင်ရွက်မှုတွေကိုမတွေ့ရသေးပါဘူးဒါကြောင့်တာဝန်ရှိသူတွေရဲ့လုံနိုင်ကန်နိုင်စွမ်းအရေးအချင်းကိုမေးခွန်းထုတ်เสียဖြစ်လာနေတာပါ
ဒါဟိုရှင်းရှင်းလေးလေးဘလို့တော့မဆိုင်တတ်တာအဓိကပဲ တော့မလို့တော့မကြိုက်တော့သူကလည်း market မှာပြောနိုင်ဆိုနိုင်တဲ့အရာမဖြစ်လာဘူးဖြစ်လာတော့မပြောမပြောချင်တော့ဘူးဟုတ်လားပြောရင်မှားပေါင်းလားဆိုရယ်ဘယ်ဖြစ်တယ်နောက်တစ်ချက်ကလည်းပါလဲဆိုတော့အစိုးရမှလည်းတခုရှိရတာသူတို့လည်းစိုးရိမ်နေတော့ရှိရွာအတွေ့အလည်လည်းတိတ်တော့ပြည့်တယ်လို့ပြောရအောင်ဒါကပါလဲဆိုတော့အဖက်ကလည်းဟိုမှာကျွန်တော်အင်းအင်းလေးခြေထဲကပြန်တန်းတယ်ဟုတ်ကဲ့ရစီကွန်အက်ဆယ်ရှိရလေအဲ့ဒါနဲ့ခါဖန်တန်းတယ်တော့ပါပဲဆိုတော့ဒီချိုလည်း silent ပေါ့ဗျာတော်တော်ကြီးကလည်းမပြောတော့ဘူးအဲ့ဒါဘလို့ရှိမရှိမပြုတ်ဆိုတာမျိုးပုံစံမျိုးတည်းပဲသွားနေတဲ့တဘောရှိရင်ရတယ်။အမင်းတို့ရအောင်ပြောနေပြောနေဒါဆိုတချို့လဲကအမိမဖို့ပြရဲဘူးပြောရတယ်။ဟာအတိုးတိတ်နဲ့ပြောနေတာဆိုတော့ဘယ်တိရောက်လဲ။တကယ်နိုင်ငံမှာရည်ရွယ်ဘိုးဘာဥဒါရဘာလို့ဟာလားဘိုးဘာလို့ဆိုတာကတကယ်ဈေးကွက်တိတ်ကြောင်းနေတာလေ။ဟာလားအခုကြည့်ရဆိုရင်တော့တခါလေးဟိုမီဒီယာ friendly နဲ့ဖြစ်တာလို့ပြောရမယ်။ဒီကတခါတစ်ချက်တခါလေးကတော့အဲ့ဒါ two message ကြီးပတ်ဆိုသွားပြီးတော့ဟာလားကွာဒီကတော့ဆက်ပြီးခဏခဏလို့အဲ့တော့မက်ကမာဒီဒီလိုလေအဘိုးကကြည့်နေပါလားတို့ကြည့်အများကဝတ်စုံနေပါကြဆိုတိပါတော့တို့လည်းတောင်းတော့ဆိုတော့မလုပ်ရဘူးဗျာ
လက်ရှိဘဏ္ဍာနဲ့အတွင်းဝန်ကြီးဌာနအလိုက်လုံငွေပြမှုတွေရှိနေတဲ့အပြင်လာမယ့်2018 2019ဘဏ္ဍာရေးနှစ်မှာကျပ်ဘီလီယံ5000လုံငွေပြမယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုတဲ့အချိန်မှာပဲမြမကျပ်ငွေနဲ့ဒေါ်လာငွေလဲနှုန်းဟာမကြုံဘူးတဲ့ပမာဏနဲ့ဇူလိုင်က26ရက်နေ့မှာတော့ဒေါ်လာကို1448ကျပ်အထိထိုးတက်သွားကြတာပါ။ဒါအပြင်ကာကွယ်ရေးဝန်ကြီးဌာနကလည်းလာမယ့်ဘဏ္ဍာနှစ်မှာဘတ်ဂျက်တိုးမြင့်ပေးဖို့တောင်းဆိုထားပြန်တော့ငကိုကလေးကအနေဒီအစိုးရလက်ထက်မှာမြန်မာပြည်သူအတွက်အရေးပါလာတဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာဘတ်ဂျက်တုံးဆမှုနည်းတယ်လို့ဖြောက်ပြဝေဖန်မှုတွေရှိနေတာကြောင့်အဲ့ဒီဝေဖန်မှုတွေဟာပိုတိုးလာမယ့်သဘောရှိနေပါတယ်ခင်ဗျာ။